စ်ကောင်စီနဲ့အာရခတပ်တော် AA ကြားအရာဝတီတိုင်းအတွင်းမှာတိုက်ပွဲတွေဆက်ဖြစ်နေပြီးငတိုင်းချောင်းမြူနာထီရောက်လာနေတဲ့အကြောင်းဒေသခံတို့ကပြောပါတယ်။ငတိုင်းချောင်းမြောက်ဆန်းရွာမှာရှိတဲ့စစ်ကောင်စီရဲ့အမြောက်တပ်344အနီးဝန်းကျင်မှာပြီးခဲ့တဲ့ကြာသပတေးနေ့ကစပြီးပြစ်ခတ်တံတွေကြားရတယ်လို့ငတိုင်းချောင်းမြို့ကန်တို့ကပြောပါတယ်။
ကွာဘယ်လိုမှတော့မလို့ဘယ်လိုမှတော့မလို့ပြချက်လေးတော့ကွာချင်းချင်းရတယ်။မြောက်တာကကျွန်တော်တို့ဟောကုန်းမြောင်းကန်းလာ။အမြောက်တာကိုတိမ့်မယ်ပေါ့မြန်မာလူပြောရင်ကအမြောက်တာကိုတိမ့်မယ်ဆိုကျော်မယ်ပေါ့။ဒီဘက်ကြီးရတာပေါ့နော်။အဲ့ဒါမျိုးတွေလည်းဖြစ်ခဲ့ရင်ဒီဘက်ကျော်တယ်ပေါ့
။အရခတက်တော်အင်းအေဘက်ကအမြောက်တက်ကိုဥတီတိုက်ခတ်နေတဲ့အကြောင်းဒေသခံတို့ကပြောကြပါတယ်။စစ်ကောင်စီဘက်ကတော့အင်အားဖြည့်တင်းနေပြီးရင်းနှသားဂိတ်ကံတွေအထိုင်ချလက်နက်ကြီးနဲ့ပစ်ခတ်တယ်လို့ဒေသခံတို့ကပြောပါတယ်။ဖေဖော်ဝါရီလ18ရက်အထိပစ်ခတ်တံတွေကြားနေရပြီးဖေဖော်ဝါရီလ19ရက်နေ့နေ့လယ်အထိတော့ညှင်းနေတယ်လို့ပြောပါတယ
်။ဘုံရောင်ဘုံရောင်ဟုတ်တော့ပါဘူး။ဒါကြီးဆက်တော့ရနေရတောင်းပြီးနားတော့ဒီကတော့အလံကြရတယ်လို့သိတာကတော့သူအကြောင်းနဲ့နေမရောပါဘူးလား။
စီရေးချင်းနေကြောင့်အနည်းတဝိုက်ကြေးရွာတွေမှာနေထိုင်သူတွေထွက်ပြေးတိမ်းရှောင်နေပါတယ်။ငတန်းချောင်းမြို့ထဲမှာတော့အခုလက်ရှိအချိန်ထိပြစ်ခတ်တံတွေကြားရတာကလွဲရင်မြို့တွင်းအခြေအနေတည်ငြိမ်နေလို့ဒေသခံတို့ကပြောပါတယ်။အခုရပိုင်းနဲ့ဖြစ်နေတဲ့ငတန်းချောင်းမြို့နာကအမြောက်တပ်344အနီးပြစ်ခတ်နေတဲ့တိုက်ပွဲတွေနဲ့ပတ်သက်လို့အရခတ်တပ်တော် AA နဲ့စစ်ကောင်စီနှစ်ဖက်စလုံးကတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူးရှင်။